2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာဘလို့အခြေခံကောင်းတွေလမ်းပွင့်လာတဲ့အနာဂတ်အတွက်ဘာတွေလိုအပ်နေလဲဆိုတာတွေနဲ့ပတ်သက်ပြီးဂျပန်အာနဝဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ဒုတိယပိုင်းပြန်ပြပေးပါရစေ
Geoscience အပိုင်းနဲ့ Marine Geoscience အပိုင်းနဲ့ပြောမယ်ဆိုရင်ဘူမိဇာတာတူရှာဖွေလေးလိုက်နဲ့ပတ်သက်တဲ့သူတေသနာဆိုတဲ့ဥစ္စာအလုံးဓာတ်ခွဲဖို့ကရန်ရင်ကြည့်ပါဆိုကြံခဲ့တဲ့၄-၅နှစ်လောက်အထိကပြပကိုအကုန်ပို့ပြီးတော့ဓာတ်ခွဲရတယ်ဆိုတဲ့အပိုင်းမှာစိတ်မချရတဲ့အပိုင်းနေပေါ့နော်ကျွန်တော်ကျမ်းမာရေးဆေးစစ်တယ်လို့ပဲပေါ့ကိုယ်သွေးကိုစစ်လိုက်တဲ့အချိန်မှာကိုယ်သွေးဓာတ်ခွဲတဲ့ဥစ္စာကတကယ်ပဲမှန်ရဲ့လားတကယ်ပဲတေချာစစ်ပေးလားဆိုတဲ့ဟာကိုကြည့်လို့မရတဲ့အခြေအနေမျိုးဖြစ်လာတော့ပြပကိုပို့တယ်ဆိုရင်ကဆိုအဲ့လိုဟာမျိုးတွေမဟုတ်ဖ ೇನೆ အခုဟာကကိုယ့်ရဲ့မျက်စိရှိမှာပဲကိုကိုတိုင်းတော်မှအတူဝင်ပါပြီးတော့ရန်ကုန်မြို့မှာရှိတဲ့ဓာတ်ခွဲကမှကဘာအဆင့်ရှိတဲ့ဓာတ်ခွဲဟာကြီးလှုပ်လို့ရတယ်ဆိုတဲ့အပိုင်းမှာကျွန်တော်တို့သူဒနာဘယ်လိုမြင်လာလဲဆိုရင်ဒေါက်တာဘွဲယူတဲ့သူဒနာရလက်တွေကအရန်ကိုမြင်မြန်ဆန်ဆန်နဲ့တိတိကျကျတွေဖြစ်လာတယ်။ကုမ္ပဏီတွေကဓာတ်ခွဲလို့ရတဲ့အတွက်ကြောင့်မလို့သူတို့ကုမ္ပဏီတွေရဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုဓာတ်ခွဲတဲ့ quality ရဲ့ထောက်ခံစာကိုတိတိကျကျထုတ်ပေးနေတဲ့အတွက်ကြောင့်ပြပောက်ကိုပို့ပြီးစေရောင်းတဲ့ဟာပဲဖြစ်ဖြစ်ပြည်တွင်းမှာပဲရောင်းချိုင်းနေရပဲဖြစ်ဖြစ်သူတို့အတွက်ကတိတိကျကျပေါ့နော်။အများဆုံးထုတ်ပြီးတော့လုပ်နိုင်တဲ့အတွက်ကြောင့်လုပ်ငန်းတွေတိုးတက်ပြီးအရန်ကိုမြင်လာပါပဲ။ဒါကကျွန်တော်ပြောရရင်တော့ scale အသေးပါ။ scale ကြီးပြောရရင်တော့တကယ်ကိုနိုင်ငံတော်တည်ဆောက်ရေးဆိုတဲ့လုပ်ငန်းကြီးတွေလုပ်နေတဲ့အထူးသဖြင့်ရေနံရှာဖွေလုပ်ငန်းတွေပါပတ်သက်တဲ့ဟာမှာအရန်ကိုအရေးကြီးတဲ့တို့ရဲ့ရေနံရဲ့ဓာတ်တူပမာဏကိုပြပကိုပို့ပြီးတက်ခွဲမယ်ဆိုရင်လာပေါင်းများစွာချီပြီးကြမယ်ငွေအရန်ကုန်တဲ့ဥစ္စာတွေအားလုံးကအခုဆိုရင်ရန်ကုန်မှာတော်တော်များများလေးကိုလုပ်နိုင်တဲ့အဆင့်တွေရှိလာပါပြီဆိုတော့လိုအပ်တဲ့အပိုင်းလေးတွေကိုကျွန်တော်တို့တွေကကြည့်ပြီးတော့အတူတွဲပြီးတော့လိုအပ်တဲ့ဟာလေးကိုနိုင်ငံရဲ့ဘတ်ဂျက်ကအဆင့်ပြင်ပြည်သူလိုမျိုးဖြည့်ချပြီးတိုးချဲ့တဲ့ဟာမျိုးလေးလှုပ်လာပါတယ
်အစိုးရပံ့ပိုးမှုနဲ့ကမ္ဘာအဆင့်မီတက်ခွဲခန်းတွေရှိလာသလိုပြပကလည်းပူးတွဲလှုပ်ဆောင်မှုတွေပံ့ပိုးမှုတွေလည်းရလာတာပါ
ဒါတတူချောက်ဖွေးဆိုတဲ့အပိုင်းကပြပကုမ္ပဏီနဲ့ပူးတွဲလုပ်တဲ့အကြောင်းဒီ joint venture မှာပြပကုမ္ပဏီရဲ့ရင်းနှီးညွှန်းနှိုင်းမှုတွေနီးပညာတွေပါလာတယ်ဆိုရင်ကကျပြည်တွင်းကလူတွေကပြည်တွင်းမှာပဲပညာယူလို့ရပေမဲ့ဒီသဘောပီးရတဲ့ကာကွယ်ဆိုတဲ့ကိစ္စကြတော့ရေရှည်အတွက်ကိုပြင်ဆင်ရတာတွေရဲ့ပြပကအရင်းနှီးဆိုတဲ့ကိစ္စကလည်းတော်တော်နဲ့ကိုချက်ချင်းရောက်မြန်မြန်ဆန်ဆန်ရောက်မလာတဲ့အပိုင်းတွေရှိတဲ့တကြောင်အဲ့ဒီအပိုင်းတွေမှာကျွန်တော်တို့တော်တော်လေးကိုအလေးစားပြီးတော့ယူဆပြီးလုပ်ဖြစ်တဲ့ဟာများပါတယ်အထူးသဖြင့်ကတော့ငလျင်ပါငလျင်နဲ့ဒီမြေပြိုတဲ့ကိစ္စတွေပါငလျင်ကတော့တကယ်ကိုနှစ်ပေါင်းများစွာကြာနေပြီကျွန်တော်တို့လည်းသိနေတဲ့ကိစ္စဖြစ်နေတဲ့အတွက်ကြောင့်မလို့အထူးသဖြင့်ဆိုရင်ဂျပန်နိုင်ငံရဲ့ JICA နဲ့နောက်ပြီးတော့ဂျပန်ရဲ့သိပ္ပံနည်းပညာရဲ့အကူအညီနဲ့ဆို Mega Project ကိုကျွန်တော်ခေါ်ပါတယ်ဘာလို့ဆိုတော့၅နှစ်မှာဒေါ်လာ၅တန်းရတဲ့ project တစ်ခုကရန်ကုန်နည်းပညာတက်ကလို YDU နဲ့တက်ကလို့အဖွဲ့အစည်းအများစုနဲ့ပေါင်းပြီးလုပ်တာအခုဆိုရင်နောက်ဆုံးနှစ်ကိုတော့ရောက်နေပါပြီ။အဲ့ဒါအပြင်ကို National Science Foundation ဆိုရင် American အစိုးရရဲ့သုတေသနထောက်ပံ့ခြင်းနဲ့ဒီ India, Bangladesh, Myanmar ဆိုပြီးတော့ဒီနောက်ဘက်ကနေရှေ့ဘက်ကြီးဒီကျော်ကြီးကိုဒီ seismometer တွေကိုစနစ်တကျကီလိုမီတာအကွာအဝေးအတိအကျထားပြီးတော့တောက်လျှောက်၅နှစ်လောက်ဒီကျွန်တော်တိုင်းတာတဲ့ဟာစနစ် system ကလည်းအခုဆိုပြီးတော့ဖြစ်တာဆိုတော့ data တွေကအများကြီးဝင်လာတော့မှာပါ။အဲ့ဒီမတိုင်ခင်မှာလည်းဒီ Singapore တရုတ်နိုင်ငံတခြားနိုင်ငံဂျာမနီရဲ့အကူအညီတွေနဲ့မိုးလေဝသနဲ့ဇလားပြည်တော်ဦးစီးဌာနမှာငလျင်တိုင်းတာတဲ့ဆက်တွေအများကြီးပဲတတ်ထားတဲ့ဥစ္စာတွေလည်းရှိပါတယ်။နောက်တစ်ခုကမိုးလေဝသနဲ့ပတ်သက်ပြီးတော့ပဲရေဒါစတေရှင်ဆိုရန်ကုန်အဆင့်မြင့်တဲ့ရေဒါစတေရှင်ကြီး၃ခုပေါ့နော်။ဂျိုက်ကာရဲ့အကူအညီနဲ့ရန်ကုန်မြို့ရဲ့စစ်တွေမြို့ရဲ့မန္တလေးမြို့ရဲ့၃ခုမှာဆင်လိုက်တဲ့အတွက်ကြောင့်မလို့ဟိုကျွန်တော်တို့2009ခုနှစ်ကခံစားခဲ့တဲ့ Nagis လိုမုန်တိုင်းလိုဟာမျိုးနောက်တစ်ခေါက်ဘယ်လိုမှမဖြစ်နိုင်တော့ကာကွယ်နိုင်တော့မယ့်အခြေအနေမျိုးတွေလည်းကျွန်တော်မြင်လာရပါတယ်
။ဒီလိုမျိုးအခြေခံကောင်းရပြီးတဲ့အခါမှာအခု2019ကစပြီးတော့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍအတွက်အလားအလာပြောပြပေးပါ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒါကိုပြောမယ်ဆိုရင်ပြန်ကြည့်ရင်ကတော့ဒီမြန်မာနိုင်ငံမှာဒီစေုပ်ချုပ်ရေးကာလတစ်ချောင်းလုံးမှာတကယ့်ကိုလွတ်လွတ်လပ်လပ်လှုပ်ရှားပြီးတော့သိပ္ပံနဲ့ဉာဏ်ပညာကိုဥဆောင်ခဲ့တဲ့အခန်းကဏ္ဍကဒီ professional အဖွဲ့အစည်းတွေပါခင်ဗျာမြန်မာနိုင်ငံ engineer ဖွဲ့တို့မြန်မာနိုင်ငံဘူမိဗေဒကမ္ဘာမြေသုတေသနအဖွဲ့တို့မြန်မာနိုင်ငံကျန်းမာရေးကောင်စီတို့ကျန်းမာရေးဖွဲ့စည်းဒီဖွဲ့စည်းတွေလှုပ်ရှားခဲ့တဲ့ဥစ္စာကျွန်တော်ဘယ်လိုမှမေ့လို့မရဘူးပေါ့နော်ခင်ဗျာဆိုတော့အဲ့ဒီအဖွဲ့အစည်းကစုစုပေါင်းကြည့်မယ်ဆိုရင်16ဖွဲ့အောင်ရှိပါခင်ဗျာအဲ့16ဖွဲ့အဓိက theme နေနဲ့ခွဲမယ်ဆိုရင်ကအင်ဂျင်နီယာရဲ့ဆေးရဲ့ကွန်ပျူတာဆိုင်ယင့်ရဲ့ geoscience ဆိုပြီး၄ခုကအဓိကအောင်နောက်ပြီးတော့ပတ်ဝန်းကျင်ပေါ့နော် climate တတော်တွေနဲ့ပတ်သက်ဒီအဖွဲ့အစည်း၄ခုကလှုပ်ရှားခဲ့တဲ့ဟာတွေကလည်းဟန်ချက်ညီညီပေါ့နော်ဒီအစိုးရတက္ကသိုလ်တွေအသုတေသနဌာနတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေပြီးတော့ဒီစက်မှုလုပ်ငန်းတွေရှားတယ်မှာသူဟန်ချက်ညီဝင်ပြီးကြည့်ပေးတယ်နောက်မူပေါင်းတွေထောက်ပံ့ပေးတယ်ဆိုတော့ခုနပြောတဲ့ကျွန်တော်ပြောတဲ့မူကြီး၃ခုဖြစ်လာဆိုတော့တို့ဒီအဖွဲ့အစည်းတွေကလှုပ်ရှားခဲ့တဲ့ဟာတွေလည်းအများကြီးပါပါတယ်ခင်ဗျာဆိုတော့ဒီ2019ဒီရှေ့ကိုကြည့်မယ်ဆိုရင်ဒီမူပေါင်းတွေလည်းပေါ်လာပြီးအောက်ခြေအထိဒီသူတေတီတွေအဆင့်အထိမူပေါင်းတွေကိုနားလည်ပြီးဆိုရင်တော့နောက်တစ်ဆင့်ဆက်သွားမယ်ပို့ပြီးမြင်လာမယ်ကိစ္စတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့နောက်ပြီးတော့ပြည်တွင်းမှာရှိတဲ့အစိုးရအဖွဲ့အစည်းနဲ့သူတေတနာလုပ်နေတဲ့တက္ကသိုလ်တွေကသူတေတီတွေရဲ့ဂျားတွေကဟန်ချက်ညီတွဲပြီးလုပ်သွားတဲ့ကိစ္စပါအဲ့ဒီဘိုင်းကတော့ ဘယ်လိုခေါ်မလဲအများကြီးအားနည်းနေတာရှိပါတယ်ကျွန်တော်တို့ဒီမြန်မာလူမျိုးတွေရဲ့အချင်းစရိုက်နဲ့ဟိုအခုချိန်ထိလှုပ်လာခဲ့ဘူးတဲ့အတွေ့အကြုံရလဲပါမှာပေါ့နော်ဆိုအဲ့အပိုင်းလေးတွေပြင်လာနိုင်မယ်ဆိုရင်ကအများကြီးတိုးတက်မှာပါ
မြန်မာနိုင်ငံမှာကသူတည်တနာတွေလည်းလှုပ်ဖို့အများကြီးလိုနေတယ်။လိလာဆရာဆန်းစစ်ဆရာတွေအများကြီးလိုတယ
်။အ
ဲ့ဒီမှာမှကျုံနေရတဲ့အခက်အခဲလေးတွေကိုထောက်ပြပြီးပြောပြပေးပါဦး
။ဟုတ်ကဲ့ခင်ဗျာ။မြန်မြန်ကြီးဖြစ်စီနေတာပေါ့နော်ကျွန်တော်ဒီပါးနဲ့ကြည်နေပြီးအတွေ့ရောပြည်တွင်းကလည်းတော်မြန်မြန်နားလည်နေကြတဲ့အဖြစ်အချက်ကတော့သူတည်တနာနဲ့သိပ္ပံနည်းပညာတိုးတက်ဖို့အတွက်ထောက်ပံ့ပေးတဲ့ကိစ္စတွေရဲ့နောက်ပြီးသွားကနေပြီးတော့အများကြီးအကူအညီတွေပေးနေတယ်စကောလာရှစ်တွေခေါ်နေတယ်ဒီဖယ်လိုရှစ်တွေပေးနေတဲ့အချိန်မှာ centralized ပေါ့နော်တိုးတက်တဲ့နိုင်ငံတွေအားလုံးမှာရှိနေစနစ်တစ်ခုပါဝင်းဌာနအလိုက်မဟုတ်ဘဲနဲ့ဆိုရရအောင်မှာဒါတိုက် independent ပေါ့နော်ပညာရှင်တွေကအုပ်ချုပ်ခွင့်ရှိတဲ့ရွေးချယ်ခွင့်ရှိတဲ့ဒီ centralized funding agency လိုဟာမျိုးကြီးတစ်ခုကိုအပြန်ဆုံးဖြစ်စေချင်တာပါဒါတော့လူကြီးတွေအနေနဲ့လည်းပြည်တော်စုအဆင့်မှာလည်းနားလည်ထားတယ်လို့ထင်ပေမဲ့သူတို့လည်းညှိရတာခက်တဲ့အပိုင်းတွေရှိမယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့အခုဖြစ်နေတာကကိုယ်ဝန်ကြီးဌာနတိုးတက်ဖို့ကိုလုပ်မယ်။တခြားဝန်ကြီးဌာနဘယ်လိုပဲဖြစ်ဖြစ်ဆိုတဲ့ပုံစံမျိုးကမဖြစ်သင့်တော့ဘူးလို့ကျွန်တော်တို့မြင်ပါတယ်။အဲ့တော့အားလုံးကို centralize လုပ်လိုက်မယ်ဆိုရင်သူတည်တနာလုပ်ချင်တဲ့လူအားလုံးပဲဝန်ကြီးဌာနမှာပဲရှိရှိဘယ်နေရာမှာဘယ်ကုမ္ပဏီမှာပဲရှိရှိဝင်လျှောက်ခွင့်ရှိပြီးတော့မှတကယ်ကိုတော်တဲ့လူတွေရွေးချယ်ပြီးတော့ပညာယူခွင့်ရမယ်ဆိုရင်ဒါနိုင်ငံအတွက်ကိုဖုံးရှုံးမှုတွေအများကြီးနည်းသွားမယ်ပြီးတော့ဝန်ကြီးအဆင့်ပြည်ထောင်စုအဆင့်လူကြီးတွေကဒီရာထူးတိုးကိစ္စတွေဒီ scholarship ရိုးရိုးကိစ္စတွေပမောခါချုပ်တွေကကိစ္စတွေနဲ့အလုရှုပ်နေရမျိုးမဖြစ်တော့ဘူးလို့ကျွန်တော်မြင်ပါတယ်အဲ့ဒါကပထမတစ်ခုပါဒုတိယတစ်ခုကတော့လက်တွဲပြီးလှုပ်ရှားရအောင်လှုပ်ရှားအောင်ဆိုတဲ့မူပေါင်းတွေပေါ်နေတယ်မူကပေါ်လာပြီမဲ့တကယ်အားနည်းနေတဲ့အချက်ကအစိုးရအဖွဲ့ရဲ့သူတည်တနာနဲ့တက္ကသိုလ်ရဲ့ဂျားတွေကပူးတွဲလှုပ်ဆောင်မှုကအရှမ်းအားနည်းသူတို့က parallel အပြိုင်စမှုလုပ်ငန်းတွေနဲ့နိုင်ငံသားအဖွဲ့အစည်းတွေဓာတ်ရိုက်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်ကများနေတဲ့အတွက်ကြောင့်ပြည်တွင်းမှာကော့ကိုအချင်းချင်းစီလုံးညီညွတ်မှုရှိပြီးမှပြည်ပအဖွဲ့အစည်းတွေလှုပ်တာကနိုင်ငံအတွက်ပိုအကျိုးရှိမလားလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျ။တတိယတစ်ချက်ကျွန်တော်ပြောချင်တဲ့လိုအပ်တာလေးတစ်ခုကတော့ပြည်ပအဖွဲ့အစည်းတွေပူးတွဲလုပ်ပြီးဆိုရင်ကျွန်တော်တို့ဘက်မှာမူပေါင်းအသေးစိတ်တိကျအဲ့ဒါနိုင်ငံတော်အဆင့်ရှိဖို့လိုတယ်လို့ထင်ပါတယ်။ဟိုတက္ကသိုလ်နဲ့တွဲလှုပ်လိုက်တဲ့အချိန်မှာဒီမူဖြစ်ပြီးတော့ဟိုအဖွဲ့အစည်းနဲ့လှုပ်လိုက်ချင်တော့တခြားမူဖြစ်သွားမယ်ဆိုရင်ကနိုင်ငံတော်အတွက်နင်းနာတဲ့ဘိုင်းတွေအများကြီးမြင်လာနိုင်တယ်လို့ပြည်ပကလာတဲ့လူအားလုံးကောင်းတယ်လို့လည်းကျွန်တော်တို့ကမြင်လို့မရပါဘူး။သူတို့လည်းအကျိုးမရှိဘဲနဲ့ဘယ်လိုမှမလာတဲ့လူတွေဆိုတဲ့ဥစ္စာကိုကျွန်တော်တို့သတိထားဖို့လည်းလိုပါတယ်ခင်ဗျာ။အဲနောက်ဆုံးကျွန်တော်ဆိုရင်ဒီပြည်မာသူတည်တနာနဲ့ပတ်သက်ပြီးတော့2012ခုနှစ်ကစပြီးထဲထဲဝင်ဝင်ပေါ့နော်ပူတွဲပြီးလုပ်နေတယ်။တစ်နှစ်ကိုလည်း10ရောက်ကျွန်တော်ရဲ့ဌာနကိုခေါ်ပြီးတော့တန်တဲ့လောက်ပညာရှင်ညပေးတဲ့အပိုင်းတွေရှိတယ်။ဒီထဲထဲဝင်လုပ်နေရင်တော့မှမသိတဲ့အပိုင်းတွေအများကြီးဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်ဖြစ်စေချင်တာကသက်ဆိုင်ရာဝန်ကြီးဌာနတွေဦးစီးဌာနတွေကလုပ်နေတဲ့ကိစ္စလေးတွေကိုကောင်းတာပဲဖြစ်ဖြစ်မကောင်းတာပဲဖြစ်ဖြစ်ပုံမှန်သတင်းစာရှင်းလင်းပွဲတွေသတင်းထုတ်ပြန်မှုတွေလုပ်ပေးမယ်ဆိုရင်ကပြည်သူတွေအတွက်ပေါ့ပြည်ပကပူတွဲလှုပ်ရှင်တဲ့သူတွေအတွက်ပေါ့အများကြီးအကျိုးရှိမယ်။အော်သူတို့တွေအလုပ်တကယ်လုပ်နေကြတာပဲဆိုတဲ့ဥစ္စာတိုးတက်မှုတွေဘာတွေရှိနေလဲဆိုတဲ့ဥစ္စာကိုသိလာရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဒေါက်တာမူကျော်သူရဲ့ပြောကြားချက်လည်းပဲဒီသတင်းဖတ်တဲ့တိတ်ပိုင်းနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါ